အာဖဂန်နစ္စတန်နိုင်ငံမှာတနတ်သမားတယောက်ကအာဖဂန်ထိတိုင်းညီချင်းရေးစစ်ဆင်ညှိနှိုင်းသူတူကိုတနင်္ဂနွေနေ့တုန်းကလှုပ်ချံတက်ဖြတ်ခဲ့တဲ့ဖြစ်ရပ်ဟာဆယ်စုနှစ်နဲ့ရှိကြာလာခဲ့ပြီဖြစ်တဲ့စစ်ပွဲတွေအဆုံးသက်ရေးကြိုးပမ်းမှုအတွက်ကြီးမားတဲ့အနောက်ရှက်တစ်ခုဖြစ်စေတယ်လို့အာဖဂန်ဆိုရအရာရှိတူကပြောပါတယ်။ညီချင်းရေးကောင်စီအဖွဲ့ဝင်80တဲကအကြီးတန်းဖွဲ့ဝင်တူဖြစ်တဲ့အာဆာလာရာမာနီဟာအလုတ်ကိုအသွာလမ်းအသွာလာပိတ်ဆို့မှုတွေဖြစ်နေတဲ့အချိန်အနီးကကားပေါ်ကနေပစ်ခတ်မှုကြောင့်တိုက်ဆုံခဲ့တာပါ။ရာမာနီဟာအာဖဂန်နစ္စတန်မှာတာလီဘန်ဆိုရအုပ်ချုပ်ရေးကာလအတွင်းလက်ထောက်ပညာရေးဝန်ကြီးအဖြစ်နဲ့တာဝန်ထမ်းခဲ့သူဖြစ်ပါတယ်။သူဟာမကြသေးခင်ကပဲဆိုရနဲ့ပြန်လည်တင့်မြတ်မှုရယူခဲ့ပြီးတော့စစ်သွေးကြွတွေနဲ့ဆက်သွယ်ဆက်ဆံမှုတွေအားကောင်းလာအောင်တက်တက်ကြွကြွကြိုးပမ်းဆောင်ရွက်နေသူဖြစ်ပါတယ်။အခုတိုက်ခိုက်မှုနဲ့ပတ်သက်လို့တာလီဘန်တွေကသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းထားပါတယ်။ညီငယ်ကြီးကောင်စီအကြီးအကဲသမရဟောင်းဘာဟာနူဒင်ရာဘာနီဟာလည်းပြီးခဲ့တဲ့နှစ်ကအသေးခံဘုံခွဲတိုက်ခိုက်မှုအတွင်းမှာလှုပ်ကြံတက်ဖြတ်တာကိုခံခဲ့ရတာပါ။ရာမာနီလုံခြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့အာဖဂန်သမ္မတဟာမစ်ခါဆိုင်နောက်ပါကစ္စတန်အမေရိကန်နဲ့နေတိုးနိုင်ငံကညွှန်ပေါင်းအဖွဲ့တွေကလုံခြံသူတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။ရာမာနီတိုက်ဆုံမှုဟာအာဖဂန်နိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုပါပဲလို့မစ္စတာခါဆိုင်ကပြောပါတယ်။အချမ်းဘတ်ဝါဒကိုချိန်မုံတိုက်ဖြတ်နိုင်ဖို့အာဖဂန်နိုင်ငံနဲ့အတူနီးကပ်ဆောင်ရွက်သွားမယ်လို့ပါကစ္စတန်နိုင်ငံကလည်းပြောပါတယ်။အာဖဂန်ငြိမ်းချမ်းရေးကောင်စီဟာအာဖဂန်နိုင်ငံမှာရေရှည်ခံပြီးတော့ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိဖို့ကြိုးစားနေတာဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့လည်းအချမ်းဘတ်ဝါဒစန့်ကျင်ရေးနဲ့လုံခြုံရေးတာယာဝါပြောတဲ့အာဖဂန်နိုင်ငံဖြစ်လာရေးကြိုးပမ်းမှုတွေမှာအာဖဂန်အစိုးရအာဖဂန်ပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်တယ်လို့ကပူးမြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းတင်းငွေနေနေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။